Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးတော့ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အီရန်ကိုဒေါ်လာ300ပေးခဲ့တာဟာအဖမ်းခံထားရတဲ့အမေရိကန်တစားကံတွေလွတ်မြောက်ရေးကြိုးပမ်းမှုမှာတွန်းအားရစေဖို့ဖြစ်တယ်ဆိုတာအမေရိကန်ဆွေရကပထမဆုံးကြည်လူသိရှင်ကပြောလိုက်ပါတယ်။မဲဆွေစီယုံပွဲတွေတွင်သူစစ်လုကိုလိုပြောခဲ့ဘူးတာတချို့အတွက်နော်တော့ရမိကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပထမဆုံးကြည်ပြောပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နှစ်ဒုတိယမြောက်နေ့မှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
ဒီနေ့ကဆိုလို့ရှိရင်ကျမတို့အရင်တစ်ခါလာတော့ကပါတီကမိတ်ဆွေဟောင်းတွေကိုပြန်ပြီးတော့တွေ့ရတဲ့အတွက်ဒါမှဝင်တာပါတယ
်နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုနောက်ဆုံးသိထားရသမျှပြောပြပေးသွားမှာဖြစ်တယ်လို့လူမှုဖွဲ့အစည်း60ကျော်ကတရုတ်သမ္မတကိုအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အကြောင်းနဲ့တခါနာဂဒေတာမှာတော့ဝက်သက်ရောဂါကူးစက်မှုရှိနေတဲ့အခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ဆေးဝါးအကူအညီနှောင့်နှေးနေရတဲ့အခြေအနေတွေကိုပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပါမယ်ရှင်
စီးရီးယားနိုင်ငံရဲ့ကုသရောင်းဝယ်ရေးချက်ချမြို့တော်အာလပ်ပိုမှာမကြာသေးခင်သတင်းပတ်တွေကဆက်လို့တိုက်ပွဲတွေပြန်လည်ပြင်းထန်နေပြီးအာလပ်ပိုတမြို့လုံးလွမြောက်တဲ့အထိဒီတိုက်ပွဲအချိန်ကိုဆက်ထိန်းသွားမယ်လို့ Fort Elsham အစွန်ရောက်ဖွဲ့ကောင်းဆောင်ကပြောပါတယ်ဗိုလ်သူတွေက UK ရုပ်သံ Sky News နဲ့တွေ့ဆုံမေးမြန်းခန်းမှာအဖွဲ့ရဲ့အဓိကကောင်းဆောင် Mustafa Mohammed ကပြောတာပါအရင်ကနူဇရာတပ်ဦးလို့လူသိများပြီးသိမကြခင်ကမှ Fort Elsham လို့နာမည်ပြောင်းထားတဲ့ဒီအဖွဲ့ဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့အယ်ဂိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံရေးကိုဖျက်တောက်နေပုံရပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအခက်အခဲကြုံနေရတာပါ။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်စတက်ဖန်ဒူမစ္စတာကတော့စီးရီးယားရေးရာကော်မတီရဲ့ဂျာတာဘေးနေ့ကအစည်းအဝေးကိုအချိန်မတိုင်သေးခင်မှာပဲကျင်းပလိုက်ပါတယ်။အကူအညီတွေဖြန့်ဝေပေးနိုင်ဖို့အခက်အခဲကြုံနေရချိန်မှာဒီအစည်းအဝေးလုပ်နေတာကအတိပယ်မရှိဘူးလို့အထူးသံတမန်မစ္စတာကပြောပါတယ်။ရုရှားနဲ့အမေရိကန်ဦးဆောင်တဲ့ဒီကော်မတီဟာစစ်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့အရသားတွေကိုအကူအညီပေးနိုင်ဖို့အတွက်ဆီးရီးယားမှာကြံဖက်တိုက်ခိုက်မှုတွေရောပါးရေးဆောင်ရွက်ဖို့အရေးဖွယ်စည်းထားတာပါ။အာလပ်ပိုမြို့မှာတိုက်ခိုက်မှုကိုအပတ်စဉ်48နာရီရပ်ဆိုင်ထားနိုင်ဖို့ကုလသမဂ္ဂကမျှော်လင့်ကြိုးစားနေတာပါ
။အမေရိကန်နိုင်ငံကနေအီရန်နိုင်ငံကိုပေးပို့ခဲ့တဲ့အမေရိကန်ဒေါ်လာတန်400ကိုတီဟီရန်မှာထိန်းသိမ်းထားခဲ့တဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးပို့ခဲ့တာလို့ဥပမာအစိုးရအဖွဲ့ကဂျာရာဘေးနေမှာပထမဆုံးအကြိမ်ဖြစ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။အဲ့ဒီလိုငွေတွေပေးပို့ပြီးတဲ့အထက်မှာပဲအီရန်နိုင်ငံကလည်းအမေရိကန်တစ္ဆေခံ4ဦးကိုပြန်လည်ပေးခဲ့တာဟာတစ္ဆေခံတွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့ဥပမာကဒီလအစောပိုင်းမှာညင်းဆိုသလိုအီရန်ဖက်ကတစ္ဆေခံတွေလွတ်ပေးလိုက်တာကလည်းအပေးယူလုပ်ခဲ့တဲ့ကိစ္စတချို့ကြောင့်မှဖြစ်တယ်လို့ဆိုခဲ့တာပါ။အခုလိုငွေကြေးလွှဲပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလအတွင်းကအီရန်နျူကလ িয়ার သဘောတူညီမှုရလိုက်ပြီးနောက်တနေ့မှကြေညာခဲ့တယ်လို့ဥပမာကထောက်ပြပါရတယ်။1980ခုနှစ်တွေတုန်းကအမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမင်းဆက်ဖြစ်ခဲ့တဲ့ရှားဘီယန်နဲ့လက်နက်အယောင်ဝဲသဘောတူညီမှုပြတ်ပြားခဲ့တဲ့အတွက်အီရန်ရဲ့ငွေကိုပြန်ပေးအပ်ဖို့ညှိနှိုင်းခဲ့တဲ့ကိစ္စနဲ့အီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွတ်ပေးဖို့ဆွေးနွေးချက်တွေကိုတခြားစီပြုလုပ်ခဲ့တာလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဗီကကြားရတဲ့ပရင်းနေမှာထပ်လောင်းပြောပါရယ်ပြန်လွတ်လာသူတွေကတော့ Washington Post သတင်းစာကြီးရဲ့အီရန်ဌာနခွဲမှု Jason Rezaian, Marine စစ်ပြန် Emaya Hakmati, Korean Theosia Sa E Abadin,နဲ့ပြန်မလို့ခင်အထိဘယ်မှာရှိနေခဲ့မှမသိရသူ North Ratola, Kosravi, Rossari တို့ဖြစ်ကြပါရယ်ငွေကြေးလွှဲပြောင်းပေးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ဟာတစ္ဆေခံတွေလွတ်မြောက်လာတဲ့အချိန်နဲ့အီရန်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးတော့အပြန်အလှန်နေတဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုဖြေလျော့ပေးဖို့အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့အကြားသဘောတူညီမှုရခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါရယ
် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူအပြင်းထန်ပြောခဲ့ဘူးတာတချို့နဲ့ထိခိုက်နေနိုင်စေတဲ့အပြောအဆိုတချို့နဲ့ပတ်သက်ပြီးနောင်တော့ရမိတဲ့အကြောင်းဂျာတာဘရီနေကပြောပါတယ်။သူ့မဲဆွဲစီယုံပွဲတွေရဲ့အမှတ်တင်ကြတာလို့ဖြစ်နေတဲ့အဲ့ဒီအပြောအဆိုတွေနဲ့ပတ်သက်ပြီးဒါဟာဖြင့်ပထမဆုံးချိန်လူသိရှင်ကြားဝန်ခံပြောဆိုတာပါ
Just sometimes in the heat of debate and speaking on a multitude of issues you don't choose the right words
အကျိအနေစကားစစ်ထိုးနေချိန်တွေကိစ္စရမျိုးစုံကိုပြောဆိုနေချိန်တွေမှာတခါတခါစကားလုံးအသုံးနှုန်းကိုအမှန်တိုင်းမယူနိုင်ပါဘူး။ယုံသည်ဖြစ်စီမယုံသည်ဖြစ်စီကျွန်တော်အဲ့ဒီအတွက်နောင်တော့ရမိပါတယ်။အ ထူးသဖြင့်တော့အဲ့ဒီအပြောအဆိုတွေကြောင့်ပို့ကိုရီထိခိုက်ခံစားမှုဖြစ်စေတဲ့အခါမျိုးတွေမှာပါလို့မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာဂျာတာပလီနီကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်ထရမ့်ကပြောတာပါခဏကြာပြီးတဲ့နောက်မှာတော့ထရမ့်ဟာပုံမှန်အပြောအဆိုအတိုင်းပြန်ဖြစ်သွားပြီးသမ္မတဘရက်အိုဘားမားကိုလူလိမ့်ဆိုပြီးပြောပါတယ်အီရန်နိုင်ငံကိုဒေါ်လာတန်လျာပေးခဲ့တဲ့ဟာတရားခံတွေအတွက်ပြန်ပေးငွေဖြစ်ပေးခဲ့တာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကညင်တာကြောင့်ထရမ့်ကအဲ့ဒီလိုပြောတာပါဟီလာရီကလင်တန်ကိုလည်းတယူတန်သမားဖြစ်ထရမ့်ကဆွဆွဲပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့ကလင်တန်ဟာအာဖရိကနယ်ပေါင်းအမေရိကန်နိုင်ငံသားတွေကိုမဲလက်မှတ်တွေအဖြစ်ပဲမြင်ပြီးသူတို့ရတဲ့အခွင့်အလမ်းတွေကိုမျက်ကွယ်ပြုတယ်ဆိုပြီးတော့ထရမ့်ကပြောတာပါ။ဒီမိုကရက်တစ်ပါတီနဲ့လစ်ဘရယ်မူဝါဒတွေဟာအာဖရိကနယ်ပေါင်းအမေရိကန်နိုင်ငံသားတွေအတွက်မအောင်မြင်ခဲ့ဘူးလို့ဆိုပြီးသူသာရွေးကောက်ခံရရင်တိတ်ကိုအံ့ဩဖွယ်ကောင်းတဲ့ရလဒ်တွေဖြစ်စေရပါမယ်လို့ကြေပေးပြီးတော့အဲ့ဒီမဲဆန္ဒရှင်တွေကိုထရမ့်ကမဲဆွယ်စည်းရုံးပါတယ်။
အမေရိကန်နိုင်ငံအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းကန်ယိုရန်ကဆန်တာဘာဘရာမြို့နယ်ဖက်တွင်မှာတောမေးတွေလောင်ကျွမ်းနေပါတယ်။ဂျာရာပရင်းနဲ့မှာပဲဧကပေါင်း900လောက်ကိုခတ်မဲ့များမဲ့မိကူးသွားတာပါ။တောမေးတွေကြောင့်အများပြည်သူအပန်းဖြေစခန်းချတဲ့နေရာတစ်ခုနဲ့ယောက်ျားလေးလေ့ကျင့်ရေးစခန်းတစ်ခုကိုလည်းဘေးလွယပြောင်းရွှေ့လိုက်ရပါတယ်။မိဆလောင်တဲ့နေရာကိုတည်ထားတယ်လို့မိသက်ဌာနအစိုးရတာဝန်ရှိသူတွေကပြောပေမဲ့ဘာကြောင့်အခုလိုမိလောင်ကျွမ်းရသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။မိလောင်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေတော့မရှိပါဘူး။
ဒီဝေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးကနေတောက်ကြညနေပိုင်းသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဆွေးနွေးပါတယ်
။这是缅甸新一届政府成立后，你首次访华，相信将有力的推动。
မြန်မာနိုင်ငံမှာအစိုးရတဲ့ဖွဲ့စည်းပြီးကြတာဆိုရင်ဒါဟာအဆွေတော်ရဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်ဟာကျွန်တော်တို့နိုင်ငံအကြားပြီးပြည့်စုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးတွေ့ဆုံပွဲတွင်တရုတ်သမ္မတကပြောပါတယ်ဒီကနေ့မနေ့ပိုင်းတွင်ကတော့အာရှအခြေခံစောက်အောင်ဖွံ့ဖြိုးရေးပန်း AIIB ဘဏ်ကတာဝန်ရှိသူတွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံပါတယ်အဲဒီနောက်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီနဲ့လည်းတွေ့ဆုံတယ်လို့မြန်မာနိုင်ငံရဲ့ဌာနကဗီအိုကိုပြောပါတယ်တရုတ်နိုင်ငံ900ကျော်ခီးစဉ်ဖြင့်ဩဂုတ်လ18ရက်နေ့ကတည်းကရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့တုန်းကတော့တရုတ်ဝန်ကြီးချုပ်လီခေချန်းနဲ့တွေ့ဆုံဆွေးနွေးပါတယ်ရဆိုင်ထားတဲ့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တဲ့အဖြေရှာဖို့တရုတ်ဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်ကိုပြောပါတယ်ဒေါ်ဆန်းစုကြည်ဘက်ကလည်းဒီကိစ္စကိုဘယ်လိုကိုင်းတွယ်မလဲဆိုတာနဲ့ပတ်သက်ပြီးတင့်တဲ့မျှတစွာအဖြေရှာဖို့စုံစမ်းရေးကော်မတီတရဖွဲ့စည်းထားပြီးလို့တရုတ်ဝန်ကြီးချုပ်ကပြန်ပြောထားပါတယ်
ဟေတီနိုင်ငံမှာလူကိုသေစေနိုင်တဲ့ကာလာအဝံယောဂါစတင်ပြန်နိုင်ခဲ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေကထီယောဂါပြန်နှံ့ပြန်ပေါ်အောင်လုပ်ရမှာပါဝင်ခဲ့တယ်ဆိုတာကိုကုလသမဂ္ဂကပထမဆုံးအကြိမ်ဝန်ခံပြောဆိုလိုက်ပါတယ်။ကာရေဘီယံကျွန်းနိုင်ငံဟေတီမှာထီယောဂါကြောင့်လူသသောင်းနေပါသေဆုံးခဲ့ရပြီးထောင်ပေါင်းများစွာယောဂါကူးစက်ခံခဲ့ရတာပါ။ဟေတီမှာထီယောဂါကပေးပြန်နှံ့ဖြစ်ပွားမှုကိုဟန်တားနိုင်အောင်ကုလသမဂ္ဂအနေနဲ့အခုထက်ပိုပြီးလှုပ်ဆောင်သင့်ခဲ့ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရသူကပြောပါရဲဖြစ်နိုင်ချေလက်မဲ့နှစ်လသုံးလအတွင်းဒီယောဂါဆိုတိုက်ဖြည့်ရေးအတွက်ထိရောက်တဲ့နီလန်တစ်တွေနဲ့ဂိုင်တွယ်လှုပ်ဆောင်သွားမယ်အကြောင်းလဲသူကကတိပေးပြောသွားပါရဲဒီယောဂါပြန်နှံ့အောင်လုပ်မှုနဲ့ကုလသမဂ္ဂကိုတရားစွဲဖို့ဟီတီနိုင်ငံသားတွေကစူးစမ်းနေပေမဲ့လို့ကုလသမဂ္ဂကတော့သူတို့ဟာတဏ္ဍမန်ကင်းလွတ်ခွင့်နဲ့အကျုံးဝင်တဲ့သူတွေဖြစ်တယ်လို့ပြောဆိုထားပါရဲ2010ခုနှစ်မတိုင်ခင်အထိဟီတီနိုင်ငံဟာကာလဝမ်းယောဂါကင်းလွတ်တဲ့နိုင်ငံတစ်ခုပါ2010ခုနှစ်ဇန်နဝါရီလ12ရက်နေ့ကဟီတီမှာပြင်းထန်တဲ့ငလျင်လှုပ်ခဲ့ပြီးလူပေါင်း2သိန်းလောက်သေဆုံးခဲ့ရပြီးနောက်ပိုင်းဒီယောဂါပြန်နှံ့ဖြစ်ပေါ်လာခဲ့တာပါမီဟာဘဲလီမြို့ကနီပေါ်ညညာရေးထိန်းသိမ်းရေးတပ်ဖွဲ့တွေနေထိုင်တဲ့နေရာအနီးအာဒီပိုနိတ်မြစ်ပေါ်ကအဆောက်အုံတစ်ခုမှာဒီယောဂါစတင်ဖြစ်ပွားခဲ့တယ်ဆိုတာကိုတွေ့ခဲ့ရပါတယ်နီပေါ်နိုင်ငံမှာကလဝမ်ယောဂါပြန်နှံ့ဖြစ်ပွားချိန်မှာနီပေါ်ညညာရေးထိန်းသိမ်းရေးတပ်ဖွဲ့တွေဟေတီနိုင်ငံကိုရောက်လာခဲ့တာပါရှင
်ရီယိုအိုလံပစ်ပြိုင်ပွဲဝင်အမေရိကန်ရေကူးအကစားသမားတွေလူရက်ခံရတယ်လို့ပြောထားတဲ့အရှုပ်တော်ပုံမှာသူပါဝင်တဲ့အပိုင်းကိုပြေလည်အောင်လုပ်ပြီးအမေရိကန်ကိုပြန်လာနိုင်ဖို့အတွက်ရေကူးအကစားသမား James Figen ကဘရာဇီးပြည်ဟိုက်တာအဖွဲ့တစ်ဖွဲ့ကိုဒေါ်လာ11,000နီးပါးလှူဖို့သဘောတူလိုက်ပါတယ်။ဘရာဇီးအစိုးရနဲ့တရားရေးဘက်ကတာဝန်ရှိသူတွေနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက် Figen ရဲ့ရှေ့နေကဒီကနေ့အစောပိုင်းမှာအဲ့လိုကြေညာတာပါ။လူရက်ခံရတယ်ဆိုပြီးလှုပ်ကြံပြောထားတဲ့ဖြစ်ရမှာပါတဲ့တခြားအမေရိကန်ရေကူးအကစားသမား3ယောက်ကတော့အမေရိကန်ကိုပြန်ရောက်နေပါပြီ။သူတို့ကိုတနတ်ထောက်ပြီးလူရက်ခံရပါတယ်လို့လှုပ်ကြံဖန်တီးပြီးတော့ပြောခဲ့တယ်ဆိုတာရေကူးသမားတွေကဝန်ခံပြီးတဲ့နောက်သူတို့အပေါ်ပစ္စည်းဖြည့်ဆည်းမှုလိင်ညာထွက်ဆိုမှုတွေနဲ့တရားစွဲဖို့ဆန့်စစ်နေတယ်လို့ဘရာဇီးရဲ့တပ်ဖွဲ့ကပြောထားပါဗျ
ချမေကအပြေးချန်ပီယံဟူစိန်ဘောလ်ဟာလက်ရှိဘရာဇီးမှာလုပ်နေတဲ့အိုလံပစ်အားကစားပွဲမှာနောက်ထပ်ရွှေတံဆိပ်တစ်ခုထပ်ရသွားပါတယ်။နွေရာဒီအိုလံပစ်အားကစားပွဲရဲ့မီတာ200ပြေးပွဲမှာသူနောက်ဆုံးရှင်ပြိုင်တာလို့ပြောထားတဲ့မနေ့ကမီတာ200ပြေးပွဲမှာရွှေတံဆိပ်ရသွားတာပါ။သူမနေ့ကပြေးတဲ့ 19.88 စက္ကန့်အချိန်ဟာသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်တဲ့စက္ကန့်ဝက်ကျော်ပိုများပါတယ်။ဒါပေမဲ့လည်းသူနောက်ကဒုတိယရနဲ့ကနေဒါအပြေးသမားအန်ဒရီဒီဂရစီထက်တော့တစ်စက္ကန့်ရဲ့၄ပုံတစ်ပုံနေပါပိုများပါသေးတယ်။အဲ့ဒီပြေးပွဲပြီးတဲ့နောက်ဘောလ်ကရွှေစုရတာကိုကျင်းပပေးမဲ့ပိုးပြီးတော့မြန်မြန်ပြေးနိုင်ခဲ့ခြင်းတယ်လို့ပြောပါရယ်အခုဆိုရင်ဘောလ်ဟာအိုလံပစ်မီတာ200နဲ့မီတာ300ပြေးပွဲတွေမှာရွှေစု3ခုဆက်သက်ရထားပေးပါပြီဒီကိစ္စမှာတော့သူ့ရဲ့အသင်းဖော်ရင်းနဲ့အတူမီတာ400 4ရောက်လက်စကန်အပြေးပြိုင်ပွဲကိုရှင်းပြရမှာဖြစ်ပါရယ်တခြားပြိုင်ပွဲတွေမှာတော့ဂျော်ဒန်နိုင်ငံကအာမက်အဘူဂါဝုရှ်က68ကီလိုဂရမ်တန်တိုက်ကွန်ဒိုပြိုင်ပွဲမှာအနိုင်ရပြီးတော့ရွှေတံဆိပ်ဆုကူတာကြောင့်ဂျော်ဒန်နိုင်ငံအတွက်ပထမဆုံးအကြိမ်အိုလံပစ်ဆုတံဆိပ်ရလာဖြစ်ပါတယ်။အမျိုးသားတဲတောင်ပြင်ဗိုလီဘောပြိုင်ပွဲမှာအင်ရှင်ဘရာဇီးအသင်းကအီတလီအသင်းကိုအနိုင်ရပြီးရွှေစုရပါတယ်။ထိုင်ပင်ပြိုင်ပွဲတွေမှာတော့စုစုပေါင်းပြိုင်ပွဲ9ပွဲမှာတရုတ်အသင်းက6ပွဲအနိုင်ရသွားပါတယ်ရှင
်။
တောက်ကြနဲ့ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်အခုညနေပိုင်းနားဆင်ကြရမယ့်သတင်းလွှာလေးတွေမှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်နဲ့စပါမယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်ပင်တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးတရုတ်နိုင်ငံကနှွေးထွေးစွာကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။တရုတ်နိုင်ငံကို9ရက်ကြာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အစောပိုင်းကတရုတ်နိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံရဲ့ AIIB ဘဏ်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကြောင့်ပြေဆုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့သူမအပေါ်မှာနွေ့နွေ့ထွေးထွေးကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ဒေါအောင်ဆန်းစုကြည်ကတရုတ်သမ္မတရှီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်
။ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာကျမတို့ပြည်သူလူထုရဲ့လိုအပ်ချက်တွေပေါ်မှာအခြေခံပြီးတော့ဆန်းစုကြည်ရဲ့ဒီနေ့တည်းကနေကျေးဇူးတင်တယ်လို့ပြောကြားခဲ့ပါတယ်။
ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့2015ခုနှစ်ဇွန်လတုန်းကလည်းတရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့တာဖြစ်ပြီးတော့အခုဒီအကြိမ်ကတော့ဒုတိယအကြိမ်မြောက်သွားရောက်တာပါအခုလိုတရုတ်နိုင်ငံကိုဒုတိယအကြိမ်လာရောက်ဆင်အတွင်ပြီးခဲ့တဲ့အကြိမ်ကတွေ့ဆုံခဲ့တဲ့သူတွေနဲ့ထပ်မံတွေ့ဆုံရတဲ့အပေါ်မှာလည်းဝမ်းမြောက်မိတယ်လို့သူမကပြောပါတယ
်ဒီနေ့ကဆိုလို့ရှိရင်ကျမတို့အရင်တစ်ခါလာတုန်းကပါတီကမိတ်ဆွေဟောင်းတွေကိုပြန်ပြီးတော့တွေ့ရတဲ့အတွက်အင်တာမောဝင်တာပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပါတီအင်းကြီးရဲ့နိုင်ငံလေးဆိုတော့တဦးနဲ့တဦးနားလည်မှုရှိပြီးတော့တဦးကနေပြီးတော့ပြန
်ဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒါပြင်ဒေါအောင်ဆန်းစုကြည်ကဒီကနေ့မနက်စောပိုင်းတုန်းကတော့အာရှအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဘဏ် AIIB ဘဏ်ကတာဝန်ရှိသူတွေနဲ့တရုတ်နိုင်ငံရဲ့နိုင်ငံတော်ဧကရာအဆောင်အမတ်စနစ်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့နေ့လယ်ပိုင်းမှာတော့တရုတ်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပြင်ဒေါအောင်ဆန်းစုကြည်ကဒီကနေ့နေ့လယ်ပိုင်းတုန်းကတော့တရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်နဲ့အထက်လွှတ်တော်ဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါ်ယေးစုကပြောပါတယ်
။တရုတ်ပြည်နိုင်ငံတော်ကောင်စီဝင် Mr. Yan Jin-chi သူနဲ့တွေ့တယ်နောက်ပြီးတော့မှဥစ္စာ National People Congress ကဥက္ကဋ္ဌ Mr. Chan Chan Dejan လာကြအဲ့ဒါသူနဲ့လည်းတွေ့တယ်၃ယောက
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့ကတော့တရုတ်ဝန်ကြီးချုပ်လီကချန်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းမှာမြေဆုံရေးကာတာစီမံကိန်းအပါအဝင်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်တရုတ်ဝန်ကြီးချုပ်ဘက်ကတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တင့်နဲ့အဖြေကိုရှာဖို့ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပြီးတော့မြန်မာနိုင်ငံဘက်ကတော့ဒီမြေဆုံဆဲစီမံကိန်းကိုတင့်တင့်မြတ်တာစွာကင်တွယ်ပြီးတော့စုံစမ်းစစ်ဆေးနိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းထားပြီးဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာပါရှင်တစ်ဆက်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ကချင်ပြည်နယ်မြေဆုံဆဲစီမံကိန်းကိုတရုတ်နိုင်ငံအနေနဲ့ဆက်မလုပ်ဘဲနဲ့ရပ်ပစ်လိုက်ဖို့မြန်မာနိုင်ငံရေးအဖွဲ့တွေလူမှုအဖွဲ့အစည်းတွေစုစုပေါင်းအဖွဲ့60ကျော်တို့ကတရုတ်သမ္မတရှီကျင်ပင်ကိုတောင်းဆိုတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုရန်ကုန်မြို့တရုတ်တန်ယုံကတဆင့်ဩဂုတ်လ18ရက်နေ့စွဲနဲ့ပေးပို့လိုက်ကြပါတယ်ဒီစာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့လည်းတိုက်ဆိုင်ပါတယ်နှစ်နိုင်ငံရေရှည်ချစ်ကြည်ဆက်ဆံရေးကိုရှေ့ရှုပြီးမြစ်ဆုံရေးမှာတရုတ်သမ္မတအနေနဲ့ဆုံးဖြတ်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အိတ်ဖွင့်စာရေးသားရမှာပါဝင်တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ကိုတမောင်ဦးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။အ အဓိကအကြောင်းကတော့ဗျာမျက်စုံကိုဆက်မလုပ်ခုပေါ့နော်မျက်စုံကိုလုပ်ပဲအရေးကိုမာပီတူလူလူကဘလို့မှလက်မခံဘူးဆိုတော့ message ကိုကျွန်တော်တို့တိတိကျကျပေးလို့ရရည်ရွယ်ချက်ပ
ါဟုတ်ကဲ့အဲ့တော့ဘာကြောင့်ဒီမျက်စုံဆက်စီမံကိန်းကိုမလုပ်စေချင်ရတာလဲရက်ခမ်းရတာလဲခင်ဗျာ
အဓိကတော့ဗျာဒါ ARE မြေရဲ့ဒီပေါ့နော်မေခမလိခစုံတဲ့နေရာမှာရှိတယ်ဒါဟာနောက်တစ်ခါဒီလိုဆယ်ကြီးမျိုးတိစောက်တဲ့ကိစ္စတွေနဲ့ပတ်သက်လို့လေဘာမှစနစ်တကျ EIE SIE စစ်ဆေးမှုတွေကိုစနစ်တကျလှုပ်ဆောင်ခဲ့တာမရှိဘူးနောက်တစ်ခါကျတော့ဒီဆယ်ရဲ့ကတခုခုများဖြစ်ခဲ့လို့ရှိရင်ဒီ ARE မြေရဲ့တခြားပေါ့နော်ပမာနိုင်ငံတဝမ်းမှာနေထိုင်တဲ့ပြည်သူလူထုအားလုံးစီကိုဒီရဲ့တက်ရောက်မှုကကျွန်တော်တို့ရောက်လာမှာလေအခုတော့မှကျွန်တော်တို့နိုင်ငံမှာဟာဒီတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအရင်ကြီးမားနေတဲ့ခါကျတော့ဘလို့မှကြိုပြီးစဉ်းစားလို့မရတဲ့ပြဿနာမျိုးတွေဆိုတဲ့ဟာတွေကျွန်တော်တို့စဉ်းစားရပါတယ်အခုဆိုရင်လည်းအိန္ဒိယပြည့်ွေကျော်ဟာဟဲ့လားကြီးမားတဲ့မြေငလျင်လှုပ်ရင်တို့ဘာလို့ညာတို့ပြင်းပြင်းထန်ထန်အန္တရာယ်ရှိနေတယ်လို့ပညာရှင်တွေကသတိပေးနေရရှိအဲ့ဒါမျိုးတွေများကြုံလို့တကယ်လို့များမြေဆုံများအဲ့လိုဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တနိုင်ငံလုံးဒုက္ခရောက်ပါမယ်ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီမြေဆုံကိုဘလို့မှဆက်မလုပ်သင့်ဘူးဆိုတာကိုကျွန်တော်တို့ကန့်ကွက်နေတာပါ
ဟုတ်ကဲ့အဲ့တော့ဒီမြစ်စုံဆယ်အရေးပြဿနာကြောင့်ပေါ့လေတရုတ်မြန်မာနှစ်နိုင်ငံကြားမှာအစိုးရချင်းပဲဖြစ်ဖြစ်ပြည်သူချင်းကြားမှာပဲဖြစ်ဖြစ်ပေါ့ဆက်ဆံရေးဘယ်လိုထိခိုက်နိုင်မှာမို့လို့လဲခင်ဗျအ
ဲကျွန်တော်ကတော့အစိုးရချင်းဆက်ဆံရေးကတော့တိတ်ပြီးထိခိုက်မယ်လို့မထင်ပါဘူးဗျဘာဖြစ်လို့လဲဆိုတော့ဒီမြစ်စုံကအဓိကတော့သူတို့ကလျှက်စစ်ထုတ်ချင်တာပေါ့ဗျအဲ့လျှက်စစ်ထုတ်တဲ့ဟာကလည်းသူ့ရဲ့သုံးသင်းပိတ်ဖြစ်နေတဲ့ယူနိုက်တက်နယ်ရဲ့လျှက်စစ်တာလိုအပ်ချက်လောက်ပါပဲတရုတ်နိုင်ငံလုံးရဲ့စွန့်ရင်လိုအပ်ချက်နဲ့နှိုင်းဆိုင်တော့မြစ်ဆုံကထွက်တဲ့ဥစ္စာဘာမှမပြောပါတော့ပါဘူးအဲ့တော့မြစ်ဆုံပြတ်သွားလို့လေတရုတ်နိုင်ငံအနေနဲ့ကတော့ဘာမှဖြစ်စရာအကြောင်းမရှိပါဘူးသို့တော်လည်းတရုတ်နိုင်ငံအနေနဲ့သတိပြုသင့်တာကတော့မြစ်ဆုံကိစ္စကြောင့်ပေါ့နော်ဒီတီတွင်းကကြံတဲ့လုပ်ငန်းရှင်တွေကြောင့်မှာတရုတ်စန့်ကျင်ရေးစိတ်ဓာတ်တွေဘမာဘက်မှာအရန်တိုးပွားလာပါတယ်အဲ့ဒါကိုရှောင်ရှားခြင်းနဲ့ဆိုရင်တော့တရုတ်ဆိုရအနေနဲ့မြစ်ဆုံစီမံကိန်းကိစ္စကိုအကောင်းဆုံးဖြေရှင်းတဲ့အနေနဲ့ရပ်တန့်ဖို့ကျွန်တော်တို့ကတော့ပြောလိုပါတယ်နှစ်နိုင်ငံဆက်ဆံရေးဆိုတာကအစိုးရချင်းချင်းဟလားအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေပဲဆက်ဆံတာကိုဆိုလိုတာမဟုတ်ဘူးလို့ပဲကျွန်တော်တို့နားလည်ပ
ါဟုတ်ကဲ့အဲ့တော့ပြန်ကြည့်လို့ရှိရင်ဒီမြန်မာနိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်နှံမှုကအတော်ကြီးကိုများပါတယ်အဲ့တော့ဒီတရုတ်ကုမ္ပဏီတွေတရုတ်အစိုးရပိုင်ကုမ္ပဏီတွေကနေပြီးတော့စီးပွားရေးယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံမှာလာတဲ့အခါမှာဘယ်လိုမျိုးဖြစ်စေချင်တာပါလဲခင်ဗျ
အဓိကတော့ဗျာကျွန်တော်တို့အားလုံးဖြစ်စေချင်တာကတော့ကျင့်ဝင်နဲ့ညီတဲ့စီးပွားရေးလုပ်ငန်းရှင်တွေဖြစ်စေလိုတာပါ။เนาะအခုအာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ဟလာဒီလုပ်ပိုင်ခွင့်ကိုဟလာအလွယ်တကူရအောင်ယူပြီးတော့ဟလာကျန်တဲ့လူတွေကိုဂယူးမဆိုင်ပဲနဲ့လုပ်နေတဲ့ပုံစံမျိုးပေါ့เนาะနောက်တစ်ခါနှစ်နိုင်ငံဆက်ဆံရေးဆိုတာနှစ်နိုင်ငံပြည်သူတွေကြားမှာပါတယောက်နဲ့တယောက်နဲ့ချစ်ချင်ရင်းနှီးမှုရှိရမယ်။ချစ်ချင်ရင်းနှီးမှုရှိဖို့ဆိုတာလေတယောက်နဲ့တယောက်နဲ့တော့ကိုကြိုးရှာပြီးအမျက်မရှာဘူးတော့လိုပါတယ်ဒီစံနေကိုထိမ့်သိမ့်မှသာဆွေမျိုးပေါက်ကိုချစ်ချင်ရေးဆိုတာကြားရှိခံမှာပ
ါမြစ်စုံအရေးတရုတ်သမ္မတထံအိတ်ဖွင့်ပေးစာအကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ကိုတမောင်ဦးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါရှင
်တော်ရှင်ပါခင်ဗျာကွန်ဆန်ဆူတီရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆယ်ကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတတိယကိုဖွင့်လိုက်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုနာဂဒေတာကဝတ်သက်ယောဂကုသမှုအခြေအနေဘက်ကိုအလှည့်ပေးပါဦးမယ်။လူအသေးပြောက်များခဲ့တဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကုသယောဂကိုအစိုးရကျန်းမာရေးဌာနယောဂတိုက်ဖျက်ရေးအဖွဲ့တွေကနေကွင်းစင်ကုသပေးနေပေမဲ့အခြေအနေကိုမထိန်းချုပ်နိုင်သေးဘူးလို့နာဂဒေသတာဝန်ရှိသူတွေကဆိုပါတယ်။ဒါ့အပြင်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့အတွက်စေဝါအကူအညီပို့ပေးတာမှလည်းနှောက်နှေးကြံ့ကြာနေရတယ်လို့ဆိုပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါအစိုးရဝန်ကြီးဌာနတွေကနေနာဂကိုပိုင်အုပ်ချုပ်ခွင့်ရသေးတာတွင်ပြင်းထန်ဝက်သက်ကူးစက်ရောဂါဖြစ်ပွားနေတဲ့အခြေအနေကိုထိန်းချုပ်နိုင်ပြီလို့ကြေညာထားပေမဲ့မြေပြင်နေသားရအပြည့်ဝမထိန်းချုပ်နိုင်သေးပဲတည်ဆုံမှုတွေထပ်မံဖြစ်ပွားနေတယ်လို့နာဂမျိုးရရေးရကောင်စီကဥနော်အောင်ဆန်းကခုလိုပြောပါတယ
်ကျန်ကြိုင်းဝန်ကြီးဌာနကလည်းပဲ6ရက်နေ့ကျွန်တော်တို့ဟိုသတင်းစာထဲမှာပြန်ပြီးထုတ်ပြန်တယ်ဟိုသူတို့ထိန်းချုပ်လိုက်နိုင်ပြီဆိုတဲ့ဟာပေါ့ပြောနေတဲ့အချိန်တိုင်းမှာလည်းဟိုနောက်မှာထပ်ပြီးတော့ကလေးတွေတည်နေတယ်ဆိုတဲ့ဟာကျွန်တော်ဆက်ပြီးကြားနေရတယ်ကျွန်တော်တို့ဒီဩဂတ်လ15ရက်နေ့မှာမတ်တက်ကလေးရောက်ထပ်ပြီးတော့ဆုံးတယ်ဩဂတ်လ13ရက်နေ့မှာကလေးတယောက်ဆုံးသွားပါပဲအခုချိန်မှာတော့တည်ဆုံသူစုပေါင်း၄၀နဲ့၄
ကူဆက်ယောဂစတင်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဒေသကြီးနာဂကူပန်အုပ်ချုပ်ရေးဒေသကလဟဲမြို့နယ်ထန်ခွန်လာမကျေးရွာတစ်ဝိုက်ကရွာ6ရွာမှာယောဂချင်းနေထိန်းချုပ်ထားနိုင်ပေမဲ့တခြားကူဆက်ခံရတဲ့ရွာတွေနဲ့နန်းကျုံမြို့နယ်ထဲမှာတော့အပြည့်ဝထိန်းချုပ်နိုင်ခြင်းမရှိသေးဘူးလို့သူကဆိုပါတယ်စကိုင်းတိုင်းနာဂကူပန်အုပ်ချုပ်ရေးဒေသကလဟဲမြို့နယ်နဲ့နန်းကျုံမြို့နယ်တို့မှာကနေ့အထိပြင်းထန်ဝက်သက်ယောဂကြောင့်ကျေးရွာ15ရွာကဒေသုံးသူစုစုပေါင်း44ဦးရှိနေပြီးအများစုဟာကလေးတငယ်တွေနဲ့တက်ကြီးရွယ်ဦးတွေလို့ဥနော်အောင်ဆန်းကဆိုပါတယ်ဒီကုသယောဂနဲ့ပတ်သက်လို့ဒီတော်စုအစိုးရစကိုင်းတိုင်းဒေသကြီးအစိုးရတို့ကလည်းအရေးပေါ်ကူညီပေးဆောင်မှုတွေရှိနေပေမဲ့တည်ယူပို့ဆောင်ရေးနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီတွေနှောက်နှေးနေတယ်လို့ဥနော်အောင်ဆန်းကအခုလိုဆက်ပြောပါတယ
်ဒီနေ့ချိန်ထိကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့တင်ပို့တဲ့ကျွန်တော်တို့အကူအညီပစ္စည်းတွေကိုမန္တလေးမှာတောင်းတင်နေဦးမယ်ဆိုတော့ဒီနေ့လေရင်တကြောင်ရှိမယ်ဆိုတော့အဲ့ဒီလေရင်နဲ့ဟိုအားလုံးဒီပါပါသွားနိုင်ကုန်လို့မျှော်လင့်တယ်ဆိုတော့ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ယောဂကုသတဲ့နေရာတိအနာဂတ်ဒေသတိကိုရောက်အောင်ပို့ဖို့ဆိုလို့ရှိရင်6ရက်နဲ့9ရက်တပတ်ဝန်းကျင်တော့ပုံမှန်ကြာပြီးကြာထားရှိတယ်ဆိုတော့ကျွန်တော်တို့ဒီအနာဂတ်ဒေသမှာခြေရွာပြေရွာနဲ့ပြေရွာအကြားထဲကိုခြေရွာချင်းဆက်လမ်းနေမရှိတာပေါ့ကျွန်တော်တို့ကုလီကေဇေးပစ္စည်းတွေကကျွန်တော်အချိန်ကြီးအချိန်ကြီးကျွန်တော်တို့မရောက်နိုင်ဘူးဆိုတော့မလိုလားအပ်တဲ့ကုန်ကြမ်းစည်းတွေကအားများပြီးတော့တတိယလက်ဟဲမှုပေါ်လာနေပြီးတော့အလျွာလေးကိုသွားဖို့တက်ကိုအသွားကစံကြဲတကြောင်းကိုကျွန်တော်တို့ပသိမ်းအပြာမှာပသိမ်းဒီလိုမျိုးကယ်ရီခါကိုကျွန်တော်ပေးနေရတာပေါ့နော်အဲဒီပို့ဆောင်မှုအတွက်တော်တော်လေးခက်ခဲဖြစ်တယ
်မြို့နယ်ဆရာဝန်ဒေါက်တာဟိန်းထွတ်ဆွေကတော့ဒီလ18ရက်နေ့ကနေစပြီးတော့ယောဂဖြစ်များတဲ့ဒေသအလုံးကိုယောဂကာကွယ်ဆွေးတွေထိုးနှံပေးနေတယ်လို့ဆိုပါတယ်
တဲ့ရွာတွေမကူးဆက်ရအောင်ကျွန်တော်တို့ဒီလ18နေရာဆိုင်မှာလို့မြို့နယ်လုံးပြီးပါပေါ့နော်မြို့နယ်လုံး80ရာခိုင်နှုန်းလောက်ကိုတဲ့ရွာတွေကိုကာပါပြအောင်လို့ဝတ်တယောဂကာကွယ်ဆွေးအဲဒီစတင်ထိုးနှံပေးနေတာဟိ
နာဂဒေသဟာဇွန်လပရမပတ်လောက်ကတည်းကစတင်ပြီးတော့လဟဲမြို့နယ်ပြင်နန်းညွတ်မြို့နယ်တုံဟီမြို့နယ်ခွဲကကျေးရွာတွေမှာကူးဆက်ယောဂဖြစ်ပွားလာခဲ့ပြီး40ကျော်တည်ပြောက်ရှိခဲ့ပြီးတော့160ကျော်ယောဂဖြစ်ပွားခဲ့ပါတယ်။နာဂကူပန်အုပ်ချုပ်ရေးဒေသမှာဖြစ်ပွားနေတဲ့ယောဂကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားမှုရုံးရစီစဉ်မှုနဲ့နေပြည်တော်ခန္တီတမတော်စေယုံကအထူးကုဆရာဝန်တွေဘ ਹੁ ကူးဆက်ယောဂတိုက်ဖြတ်ရေးဖွဲ့နဲ့ငှက်ဖြားယောဂတိုက်ဖြတ်ရေးဖွဲ့စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်ကကုသယောဂတိုက်ဖြည့်ရေးအဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကနေစလို့ကွင်းစင်ကုသမှုကြောင့်အသေးပြောက်နှဲပါလာခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးတွင်ကနာဂကူပန်အုပ်ချုပ်ခွေရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲမှု၊ကျန်းမာရေးဝန်ထမ်းမလုံလောက်မှု၊ကျန်းမာရေးဝန်ထမ်းတွေကလည်းတာဝန်ကျရာဒေသကိုမရောက်လာမှုစတဲ့ကြံစည်ခက်ခဲတွေရှိနေတယ်လို့လည်းနာဂမျိုးရရေးရကောင်စီဝင်ဦးနော်အောင်ဆန်းကပြောပါတယ်ခင်ဗျာ။
နိုင်ကွင်ပြပြခဲ့တာပါအခုအမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုအလှည့်ပေးပြစီအောင်ရှင်ဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလာရီကလင်တန်နဲ့သူ့ရဲ့ပြိုင်ဘက်ရီပပ်ဘလစ်ကန်ပါတီသမ္မတလောင်ဒေါ်နယ်ထရမ့်တို့ဟာအမေရိကန်မှာတရားဥပဒေစိုးမိုးရေးတာဝန်ရှိရဲတပ်ဖွဲ့ဝင်တွေနဲ့အာဖရိကနယ်ပွားအမေရိကန်နိုင်ငံသားလူမဲတွေကြားကြီးထွားလာနေတဲ့အခြေအနေတင်းမာမှုတွေနဲ့ပတ်သက်လို့ရဲတွေရဲ့ထောက်ခံမှုရဖို့နှစ်ဖက်စလုံးကစူးစမ်းနေကြပါတယ်ကြာသပတေးနေ့တော်ကနယူးယောက်ပြည်နယ်တဝမ်းမှာရှိတဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ Mrs. Clinton တွားရောက်တွေ့ဆုံခဲ့သလို Mr. Trump ကလည်းမြောက်ကယ်ရိုလိုင်းနားမှာရှိတဲ့ဒေသခံရဲတပ်ဖွဲ့ဝင်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ် Mr. Trump ဟာသူ့ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတဲ့နောက်ကြာသပတေးနေ့ညနေကပထမအကြိမ်ပြောကြားတဲ့မိန့်ခွန်းထဲမှာတရားဥပဒေစိုးမိုးရေးကိစ္စကိုလည်းအဓိကထားထည့်သွင်းပြောကြားတဲ့အကြောင်း VOA သတင်းတောက်ဇလတိကာဟုတ်သတင်းပြပိုချက်ကိုရှားဖောင်ကတင်ပြပါမယ်ရှင်
။ Republican Party သမ္မတလောင်ဒေါ်နယ်ထရမ့်ဟာသူ့ရဲ့ North Carolina ပြည်နယ်ရှာလော့မြို့မဲဆွယ်စည်းရုံးပွဲရဲ့အဖွင့်မိန့်ခွန်းအတွင်းတမိုင်းမှာအဆိုးအဝါဆုံးရည်ကြီးမှုတန်ခံနေရတဲ့လူစီယာနာပြည်နယ်ထက်ကလူတွေကိုအကူအညီပေးဖို့ပြောဆိုခဲ့ပေမဲ့လည်းသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်အတိုင်းပဲဥပဒေစိုးမိုးရေးဆိုင်ရာအကြောင်းပဲကိုပြောင်းပြီးထိတ်ဆုံးဦးစားပေးဖြစ်နေပြောကြားသွားပါတယ်
။ Let me take this time ပြည်ရဲ့အခက်အခဲဆုံးကာလတွေမှာအနစ်နာခံပေးဆက်ခဲ့ကြတဲ့ရဲနဲ့ဥပဒေစိုးမိုးရေးရာရှိတွေကိုအခုလိုတွဲဆုံချိန်မှာသူတို့ကိုကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်။သူတို့ဟာခက်ခဲတဲ့တာဝန်တွေကိုထမ်းဆောင်ကြသူတွေပါ
Mr. Trump ဟာအမေရိကန်ပြည်ထောင်စုအတွင်းဖြစ်ပျက်နေတဲ့လုံခြုံရေး၊စီးပွားရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့အနာဂတ်လိုအပ်ချက်နဲ့ပတ်သက်ပြီး ထောက်ပြပြောဆိုခဲ့ပြီးအဓိကကတော့ဒီမိုကရက်တစ်ပါတီနဲ့လူလိန်လူညာတယောက်လို့သူအကြိမ်ကြိမ်ခေါ်ဆိုခဲ့တဲ့မစ္စစ်ကလင်တန်ကိုပဲပြစ်တင်ဝေဖန်ခဲ့တာဖြစ်ပါတယ
် If I'm elected president
တကယ်လို့ကျွန်တော်သာသမ္မတအဖြစ်အရွေးခံရရင်အခုလိုအကြမ်းဖက်မှုနဲ့ရုံးရင်းဆန်ခတ်မတည်မငြိမ်ဖြစ်နေတာတွေချက်ချင်းအမြန်ဆုံးအဆုံးသတ်သွားပါလိမ့်မယ
် Mr. Trump အနေနဲ့လက်ရရိတ်မူဝါဒအပေါ်မှာပဲမမှန်ကန်ကန်ရပ်တည်ဖို့ပါတီမဲဆွဲစည်းရုံးရေးမှုလည်းဖြစ်လူမှုသဘောထားစစ်တမ်းကောက်ခံသူလည်းဖြစ်တဲ့Kellyanne Conway နဲ့ Breitbart News သတင်းဌာန Okta Stephen Bannon တို့ကသူ့ကိုအကြံပေးကြပါတယ် Trump ကတော့သူ့အနေနဲ့တခြားနိုင်ငံရေးသမားကြီးတွေရဲ့အစဉ်အလာအတိုင်းမဖြစ်မနေပြောင်းခိုင်းလို့ပြောင်းရတာမျိုးကိုလက်မခံဘူးသူ့ပုံစံအတိုင်းပဲအရှိအတိုင်းပဲဆက်ပြီးနေမယ်လို့ပြောဆိုနေပါတယ် Mrs. Clinton ကတော့အခုအသစ်ပြန်လဲဖွဲ့စည်းလိုက်တဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ Trump ကိုပြောင်းလဲနိုင်မှာမဟုတ်ဘူးလို့ပြောပါတယ
် Hire and fireanybody
who wants to see you မှုတွေမှာကြိုက်တဲ့သူကိုသူငှားလို့ရတယ်ဖြုတ်လို့ရတယ်နောက် teleprompter ဖတ်သားပြင်မှာသူဖတ်ဖို့မင်ကွန်းအစ်စ်တွေစကလုံးအစ်စ်တွေကိုလည်းရေးပေးလို့ရပါတယ်ဒါပေမဲ့သူကတော့ဘလို့မှပြောင်းလဲသွားမှာမဟုတ်ပါဘူ
းကြာတာပရင်းနေ့ကပြုလုပ်တဲ့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးပွဲအတွင်းမှာလည်းဥပဒေစိုးမိုးရေးဘက်ကပဲအဓိကထားပြောဆိုခဲ့ပါတယ်ဒါပေမဲ့ New York ကရဲတပ်ဖွဲ့ထိပ်ပိုင်းအရာရှိတွေနဲ့တွေ့ဆုံရမှာတော့ရဲတွေနဲ့သူတို့ကာကွယ်ဆောင်ရှောင်းရတဲ့လူမှုအတိုင်းဝိုင်းကြားလိုအပ်တဲ့ပေါင်းကူးတရားထားရှိဖို့အတွက်ပြောဆိုသွားပါတယ
် I think it's obvious that recent
Dallas နဲ့ Baton Rouge ကနေ Milwaukee နဲ့နိုင်ငံတော်မှာမကြသေးခင်ကဖြစ်ခဲ့တဲ့အဖြစ်ပြက်တွေကိုကြည့်ရင်ရှင်းတယ်လို့ကျွန်မထင်ပါတယ်ဒီအဖြစ်ပြက်တွေကရဲအရာရှိတွေနဲ့ကျွန်မတို့အတိုင်းဝိုင်းကြားယုံကြည်မှုနဲ့သဘောတူလက်ခံထားတဲ့အကြောင်းအရာတွေပေါ်ပြန်ပြင်ဖို့အတွက်ခက်ခဲခက်ခဲလုပ်ရမှာရှေ့မှာရှိနေတယ်ဆိုတာကိုလည်းမိမောင်းထိုးပြနေတာပါ
Mr. Trump need to be Mrs. Clinton ကဥပဒေလေးစားလိုက်နာမှုကအရေးကြီးတဲ့အရာဖြစ်ကြောင်းထက်သွင်းပြောကြားသွားပေမဲ့ Trump နဲ့မတူတဲ့အချက်ကတော့ဒီအခြေအနေတွေတိုးတက်ကောင်းမွန်ဖို့အတွက်အချိန်ယူလှုံ့ဆော်သွားမှာဖြစ်တယ်လို့သူမကပြောပါတယ်ရှင်
။ရှားဖောင်ပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်တွေအဆုံးသတ်တော့မှာဖြစ်လို့အစီအစဉ်အဆုံးမသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါအောင်မယ်ရှင်။
တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအစိုးရသက်ဖွဲ့စည်းပြီးကြတဲ့အခါဆိုရင်ဒါဟာအဆူရောရဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်တဲ့အကြောင်းဒီခီးစဉ်ဟာညနိုင်ငံအကြားပြည့်ပြည့်စုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဆွေးနွေးပွဲတွင်တရုတ်သမ္မတကပြောပါတယ်။အမေရိကန်ကလည်းအီရန်ကိုပေးခဲ့တဲ့အမေရိကန်ဒေါ်လာတန်400ကိုဒီယူရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေလွမြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမရဥပမာဆူရဖွဲ့ကကြာတာပရိနေမှာပထမဆုံးကြိမ်လူသီးစင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အဲလိုငွေတွေပို့ပြီးတည့်ရက်ထဲမှာပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့တာဟာတရားခံတွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့သမရဥပမာကဒီလောက်အစောပိုင်းမှာညင်ထားတယ်လို့အီရန်နိုင်ငံဘက်ကလည်းတရားခံတွေလွတ်ပေးလိုက်တာကအပေးယူလုပ်ခဲ့တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုပါတယ်။အခုလိုငွေကြေးလွှတ်ပြောင်းပေးတဲ့ကိစ္စကလည်းဇန်နဝါရီလတွင်အီရန်နျူကလ িয়ার သဘောတူညီမှုရပြီးနောက်တနည်းမှာပဲကြေညာခဲ့တယ်လို့သမရဥပမာကပြောထားပါတယ်။ဘဘလီကန်သမ္မတလောင်ဒေါ်နယ်ထရမ့်ကသူအပြင်းထန်ပြောခဲ့မှုတာတချို့နဲ့ထိခိုက်နစ်နာစေတဲ့အပြောအဆိုတချို့နဲ့ပတ်သက်ပြီးနောင်တရမိတဲ့အကြောင်းကြာတာပရီနေကပြောပါတယ်။သူမဲဆွယ်စည်းရုံးပွဲတွေရဲ့အမှတ်တင်ဂေတလို့ဖြစ်နေတဲ့အဲ့ဒီအပြောအဆိုတွေနဲ့ပတ်သက်ပြီးဒါအပြင်ပထမဆုံးအချိန်လူသိရှင်ကြားဝန်ခံပြောဆိုတာပါ။ဟေဒီနိုင်ငံမှာလူကိုယ်သေးစေနိုင်တဲ့ကာလာဝမ်းရောဂါဆက်ပြီးတော့ပြန့်နှံ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တွေကဒီရောဂါပြန့်နှံ့ဖြစ်ပေါ်အောင်လုပ်ရမှာတစိတပိုင်းပါဝင်ခဲ့တယ်ဆိုတာကိုကုလသမဂ္ဂကပထမဆုံးအချိန်ဝန်ခံပြောဆိုလိုက်ပါတယ်ခင်ဗျာ။
အကြံညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလေမန်တာရာဝါလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.